မင်္ဂလာပါကျွန်တော်ညီမတို့ရဲ့အသက်တာမှာဒုက္ခတွေပြဿနာတွေဖိနှိပ်မှုတွေငြင်းဆဲမှုတွေစတာတွေကနေပြီးတော့မှဘယ်မြတ်ကာလပတ်လုံးဒီဒုက္ခဝေဒနာတွေဒီပင်ပန်းခြင်းတွေဒီဖိနှိပ်ခြင်းတွေကိုကျော်လွန်နိုင်ပါမလဲဆိုပြီးတော့မှမိကုန်းနေမိကောင်းမိမိကြမှာဖြစ်ပါတယ်လူချင်းချင်းကိုကျွန်တော်တို့မေးသလိုပဲကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကိုပူပြီးတော့မှမေးတတ်ကြပါတယ်ဒုက္ခတွေပြဿနာတွေဖိနှိပ်မှုတွေညှင်းဆဲခြင်းတွေစတာတွေကြုံတွေ့လာတဲ့အခါမှာအဖဘုရားသခင်ဒီဒုက္ခပြဿနာတွေကကျွန်တော်ညီမတို့ရဲ့အသက်တာမှာအဘယ်မြတ်ကာလဘက်လုံးဒီရှိနေမှာလဲအဘယ်မြတ်ကာလဘက်လုံးကြံ့ကြာနေမှာလဲအဘယ်မြတ်ကာလဘက်လုံးကျွန်တော်တို့ကိုကြုံတွေ့စေမှာလဲဆိုပြီးတော့မှသင်တို့မိကုန်းနေမိကောင်းမိမှာဖြစ်တယ်ဒီလိုပဲတမန်ကျမ်းစာထဲမှာအဲ့ဒီမိကုန်းကိုမေးခဲ့တဲ့သူတယောက်အကြောင်းကိုဒီနေ့ခွန်အားပေးခြင်းပါလေ။အဲဒါကတော့ရှင်ဘုရင်ဒါဝိဒ်ဖြစ်ပါတယ်။ရှင်ဘုရင်ဒါဝိဒ်ရဲ့တည်ဆိုခဲ့တဲ့ဇာလံတခြင်းမှာအဘယ်မြတ်ကာလပတ်လုံးဆိုတဲ့မိဂုံးလေးကို73ခုမြောက်သောဇာလံမှာမေးခဲ့တာဖြစ်ပါတယ်။ဒီ73ခုမြောက်သောဇာလံကိုကြည့်မယ်ဆိုရင်ရှင်ဘုရင်ဒါဝိဒ်ကသူ့ရဲ့သားဖြစ်သူအဘရှလုံကနေပြီးတော့မှသူကိုတော်လံပုံကံနေတဲ့အချိန်ကာလပဲဖြစ်ပါတယ်မိမိရဲ့သားအရင်းကနေပြီးတော့မှမိမိပိုင်တဲ့ဒီနန်းကိုမိမိပိုင်ဆိုင်တဲ့အရာတွေကိုလူယူဖို့ဒိန်းစီဖို့အာဏာတွေကိုလိုချင်တတ်မှတ်မှုကြောင့်သားကနေပြီးတော့မှအဖေကိုပြန်ပြီးတော့မှရံပြုတ်မဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာရှင်ပြန်ဒါဝိဒ်ကသားရဲ့လက်ကနေလွတ်အောင်ပုန်းနေရတဲ့အချိန်ဖြစ်ပါတယ်အဲ့ဒီပုန်းနေတဲ့အချိန်မှာ73ခုမြောက်သောဆိုတဲ့ဇာလံကိုရေးဆက်ခဲ့တာဖြစ်ပါတယ်။ဒါဝိဒ်ရဲ့သက်တာမှာဒီချိန်မှာကြည့်မယ်ဆိုရင်ပင်မမှုတွေညှိုးငယ်မှုတွေစိတ်ဆင်းရဲမှုတွေနာကျင်မှုတွေယူကျုံမရဖြစ်ခြင်းတွေအသေးကွေးခြင်းတွေခံစားရမှာဖြစ်ပါတယ်။မိမိရဲ့သားအရင်းကမိမိကိုပြန်ပြီးတော့မှရံမှုတာဘလောက်ရင်နာစရာကောင်းလိုက်တဲ့အဖြစ်ပြက်လေ။အဲ့ဒီချိန်မှာဒါဝိဒ်ကအပန်းခံရမှာထက်မိသားစုအရေးအတွက်စိတ်နှလုံးညှိုးငယ်နေရမယ်အချိန်ကာလပဲဖြစ်ပါတယ်နိုင်ငံရေးအတွက်စိုးရင်ရမယ်ပြည်တွင်းရေးအတွက်စိုးရင်ရမှာဖြစ်တယ်လို့မိသားစုအရေးအတွက်လည်းစိုးရင်နေရတဲ့ကာလဖြစ်ပါတယ်ဒါကြောင့်မို့ဒီဆင်းရဲခြင်းတွေဒီပင်ပန်းနှွမ်းလျခြင်းတွေကိုခံစားရတဲ့အခါဒီဒဏ်ရာတွေကိုဘယ်လောက်တောင်ခံရမှာလဲဒီအရာတွေကအပေမြတ်ကာလဘက်လုံးသူနဲ့ရှိနေမှာလေဆိုပြီးတော့မှ73ခုမြောက်သောဇာလံမှာမိခဲ့ပါတယ်73မြောက်သောဇာလံအပိုင်ငယ်တက်မှာအိုးသာဝရဘုရားအကျွန်ုပ်ကိုအလင်းမမှတ်ပဲအဘယ်မြတ်ကာလဘလုံးမိလျော့တော်မူမီနီအဘယ်မြတ်ကာလဘလုံးမျက်နာတော်ကိုကြွယ်ထားတော်မူမီနီဆိုပြီးတော့မှဖရာကိုမိခဲ့ပါတယ်ဒါကြောင့်ဒါဝိဒ်ကထိုကာလကိုဖြတ်သန်းနေရဲ့အချိန်မှာစိုးရိမ်မှုတွေရှိမယ်မေကုန်းနေမေးစရာရှိမယ်အဲ့ဒီမေကုန်းတွေကိုသူစဉ်းစားပြီးတော့မှဆင်ခြင်နေရတဲ့ကာလလေဖြစ်ကောင်းဖြစ်မယ်ကျွန်တော်ညီမတို့ရဲ့အသက်တာမှာရောဒါဝိဒ်လိုမျိုးဒုက္ခတွေပြဿနာတွေကြုံလာတဲ့အခါမှာဒါဝိဒ်နီးတူဘုရားသခင်ကိုအဘယ်မြတ်ကာလဘက်လို့အဲ့ဒီဒုက္ခတွေကိုခံစားနေရမလဲဆိုပြီးတော့မှသင်တို့မေးခဲ့ပြူတယ်မလားအဘယ်မြတ်ကာလဘက်လို့ဘုရားသခင်မေးလျော်နေမလဲအဘယ်မြကာလဘက်လုံးမျက်နာတော်ကိုလွှဲထားမှလဲအဘယ်မြကာလဘက်လုံးတွေးတော်ပြီးစိုးရိမ်နေရမလဲအဘယ်မြကာလဘက်လုံးရန်သူတွေရဲ့အုပ်ဆိုးခြင်းကိုခံနေရမှလဲစားတဲ့မိကုန်းတွေကိုသင်တို့မိကောင်းမေးနေမှဖြစ်တယ်ဒီအချိန်မှာဒါဝိဒ်လိုပဲဘုရားသခင်မျက်နာလွှဲနေပြီလားဘုရားသခင်သူ့ကိုပြစ်ထားပြီလားမေ့ထားပြီလားဆိုပြီးတော့မှသင်တို့ခံစားကောင်းခံစားရမှာဖြစ်တယ်။ဒါကြောင့်မို့ဒီခံစားချက်တွေကကျွန်တော်တို့လောကမှာကြုံတွေ့နေရတဲ့ခံစားချက်တွေဖြစ်တယ်။ဒါပေမဲ့အဲ့ဒီခံစားချက်တွေအဲ့ဒီမိကုန်းတွေကဘာကြောင့်ဖြစ်လာလဲဆိုတော့သင်တို့ရဲ့အသက်တာမှာအလက်အပြောင်းတစ်ခုမှဘုရားသခင်သင်တို့ကိုကောင်းချီးပေးခြင်းတို့အဲ့ဒီအချိန်ကာလကိုကြုံဆုံစေတာဖြစ်တယ်ဆိုတာကိုလည်းခွန်အားပေးလိုပါတယ်။သင်တို့ရဲ့အသက်တာမှာကြီးစွာသောအလက်အပြောင်းတွေကြည်စွာသောပြောင်းလဲခြင်းတွေဖြစ်တော့မယ်ဆိုရင်ဖခင်သခင်ကသင်တို့ကိုစောင့်ဆိုင်းစေတာပဲဖြစ်တယ်။ဒါဝိဒ်က ရှောင်ပုံးနေတဲ့အသက်တာမှာဖယားကိုစောင့်ဆိုင်နေကြတယ်။ပြီးတဲ့အခါမှာသူ့အတွက်အောင်မြင်ခြင်းရခဲ့တယ်လို့ပဲ။ဒီနေ့ကျွန်တော်တို့တတိချက်ရမှာကသင်တို့ကိုဖယားသခင်စောင့်ခိုင်းတဲ့ကာလကကြီးစွာသောအလဲအပြောင်းကိုလှုပ်ပေးစေချင်တာဖြစ်တယ်။လှုပ်ပေးမှာဖြစ်တယ်ဆိုတာကိုခွန်အားပေးလိုတယ်။ဒီနေ့ကျွန်တော်တို့မှာလူမှုရေးအလဲအပြောင်းတွေနိုင်ငံရေးအလဲအပြောင်းတွေရှိတယ်၊ဆုံရှုံခြင်းတွေရှိတယ်၊ကျန်းမာရေးအလဲအပြောင်းတွေရှိတယ်၊နိုင်ငံရေးအလဲအပြောင်းတွေရှိတယ်မတီမငင်ချင်းနေရှိတယ်ဇီးပွားကြီးအလဲပြောင်းနေရှိနိုင်တယ်အဲဒီကာလတွေမှာသင်ဆောင်းဆိုင်ကောင်ဆောင်းဆိုင်နေရမှာပဲဖြစ်တယ်ဒါပေမဲ့အဲဒီကာလမှာသင်ဖယားကိုမမေ့ရောဘူးလို့ရဲဆိုတာကိုလည်းခွန်အားပေးခြင်းနေဒါပေမဲ့နောက်ဆုံးမှာဒါဝိကဖယားသခင်ကိုအပြစ်တင်ခြင်းနဲ့အဆုံးမသတ်သွားပါဘူး73ခုမြောက်သောစာလံအပိုင်းငယ်9မှာအကျွန်ုပ်သည်ဂယုဏတော်ကိုယုံကြည်ပါ၏ကေဒနောမူခြင်းအရာ၌နှလုံးရှင်လန်းပါလိမ့်မည်လို့အဆုံးသတ်ခဲ့တယ်။ဒီနေ့အားပေးခြင်းနဲ့မိတ်ဆွေသင်ရဲ့အသက်တာမှာဒုက္ခတွေဖြီးစည်းမှုတွေကြုံလာတိုင်းအပေမြတ်ကာလပတ်လုံးဒုက္ခခံရမလဲဆိုပြီးတော့မှကြာရှုံးသွားဖို့မဟုတ်ဘူး။ဒါဝိခွန်အားပေးသလိုပဲအကျွန်ုပ်ကဂယုဏတော်ကိုယုံကြည်ပါတယ်။ကေဒနောမူခြင်းအရာမှာနှလုံးရှင်လန်းပါလိမ့်မည်ဆိုတဲ့အတိုင်းပဲဖယားရဲ့ဂယုဏတော်ကိုသင်တို့ယုံကြည်ရမှာဖြစ်တယ်။ဖယားရဲ့ကေတင်ခြင်းအရာမှာသင်တို့နှလုံးရှင်လန်းရမှာဖြစ်တယ်။အဲ့ဒီအရာတွေအတွက်ဖယားကသင်တို့ကိုစောင့်ဆိုင်ခိုင်းတာဖြစ်တယ်၊စိတ်ရှည်ခိုင်းတာဖြစ်တယ်။ဒါကြောင့်မလို့ဒုက္ခပြဿနာတွေကတော့လူအသက်တာမှာကြုံဆုံရမှာဖြစ်တော်များလည်းပဲဖယားရဲ့ဂယုဏတော်ကိုယုံကြည်ပါ။ဖယားရဲ့ကေတင်ခြင်းအရာမှာနှလုံးရှင်လန်းခြင်းရှိပါဒါဆိုရင်အဆုံးမှာဖယားသခင်ရဲ့ကျေးဇူးပြုတော်မူသောအရာတွေကိုခံစားပြီးတဲ့အခါမှာသာဝရဖယားကိုထောပနာသခြင်းတည်ဆိုရမှာဖြစ်တယ်ဆိုတာကိုခွန်အားပေးလိုပါတယ်အရောက်စီတိုင်းပေါ်မှာဖယားသခင်ကောင်းကြီးမင်္ဂလာတက်ရောက်ပါစေ